2022ခုနှစ်နှစ်တစ်ကူကာလမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တချိန်ထဲမှာတော့ MMDAA ကိုးကန့်တပ်ဖွဲ့နဲ့လည်းစစ်ကောင်စီတပ်တို့ကြားဖောင်းဆိုင်ဘက်မှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲသတင်းအပြည့်အစုံကိုသားညူပြောပြပေးပါရှင်
။မူဆယ်မြို့နယ်မုံကူဖောင်းဆိုင်ကျူကုတ်ပန်ဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MMDAA ကိုးကန့်တပ်ကြား2022ခုနှစ်ဇူလိုင်လကလေးကတိုက်ပွဲတွေစခဲ့ပြီးတော့လက်ရှိအချိန်ထိလည်းမွန်ဂိုဖောင်းဆိုင်ဘက်မှာဆက်ပြီးတော့တိုက်ပွဲတွေရှိနေပါတယ်။ဒီကြပိုင်းအတွက်မှာတော့စစ်ကောင်စီတပ်နဲ့မွန်ဂိုဒေသဘက်မှာခြေစိုက်ထားတဲ့ KIA တပ်မဟာ6နယ်ပါတိုက်ပွဲဖြစ်ခဲ့တဲ့အကြောင်း KIA ရဲ့ပြည်ညာရေးတာဝန်ခံဘူဘီနော်ဘူးက VOE ကိုပြောပါရတယ်။အ
ဲ့ဒီရှမ်းမြောက်မွန်ဂိုဖောင်းဆိုင်ဘက်မှာ KIA တပ်မဟာ6နယ်နဲ့ဘက်မှာပေါ့နော်တိုင်းရင်းသားတော့36နယ်နဲ့ဘက်မှာသူတို့အသိအင်အားတွေပေါ့နော်စစ်ကြောင်3ကြောင်နဲ့ထိုးတယ်လို့ကြားပါတယ်ตรงเนี่ยหลอกชื่อดิแต่มาแต่เปาะก็มันเนี่ยผิดตาชื่อบาดิทีนี้แต่เปาะก็တော့จ่ายเยอะเด้บาไม่ผิดตาสู้တော့ฉันไม่ပြောหลุบาวูฉันไม่จ้าได้มาบาเนาะဒီမှာနေစေဖြစ်ပါတယ
်။ကချင်ပြည်နယ်အတွင်းမှာတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့သတင်းလည်းမကြားသိရသေးတဲ့အကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်။မုံကူဒေသခံတူဦးကတော့ဒီအပိုင်းတွင်ဖောင်းဆိုင်ဒေသဘက်မှာနေစဉ်ဆိုသလိုပဲလက်နက်ကြီးပစ်ခတ်တံတွေကြားနေရတဲ့အကြောင်းဆိုပါတယ်
။ဒီတော့ဟိုဖောင်းဆိုင်ဘက်ကပြတာပေါ့နော်။ဘယ်ပြောမစွန်းတော့နေတိုင်းတော့ပါပဲဗျာ။တော်တော်နာပြတ်သေးတဲ့ကြတာကြီးကြတာပေါ့နော်အဲ့ဒီမျိုးပေါ့ဗျာ။မုံကူဒီမှာနေတော့မကြောက်ပေါ့နော်ဟော။ဒီဒီမှာတော့တော့အဲ့ဒါကြတာအဲ့ဒီပေါ့။ဒီနေ့တော့ပိုဖြစ်တာများတယ်ဗျာဒီနေ့တော့ပြောမစွန်းပုံစံမှာပဲဘ
ုံတော့ MNDAA ခေါ်ကုကတပ်ဖွဲ့ကတော့စစ်ကောင်စီတပ်ဘက်ကသူတို့ရဲ့မန်ယန်တက်စခန်းကိုဒဇမလ30ရက်နေ့ကနေပြီးတော့ဇန်နဝါရီလ1ရက်နေ့ထိလက်နက်ကြီးနဲ့အချက်450ကျော်ပစ်ခတ်ခဲ့ကြောင်းနဲ့အ ਨੇ စုံတိုက်ပွဲ3ကြိမ်ဖြစ်ခဲ့တဲ့ကြောင်းနောက် MNDAA တပ်ဖွဲ့ကစစ်ကောင်စီစခန်းတစ်ခုကို2ကြိမ်ထိုးစစ်ဆင်ခဲ့တဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ကီယင်နှစ်တကူးနေပြည်ပရဲတွင်လာတဲ့မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ညီညွတ်ရေးရရှိဖို့လိုအပ်ကြောင်းနဲ့ထာဝရညီညွတ်ရေးရရှိအောင်လို့တနင်္ဂနွေအဖြစ်ရက်စာချုပ် NCA မှာတန်းသားလက်နက်ကင်တွေအားလုံးလက်မှတ်ရေးထိုးလာအောင်ဆောင်နေတဲ့ကြောင်းဖော်ပြထားပါတယ်။ပန်ဆိုင်ကျူကုတ်မုံကူဖောင်းဆိုင်ဒေသဘက်မှာငါးလကြာနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ2000ကျော်ဟာနေရာဆွန့်ခွာတင်းရှောင်နေကြရတယ်လို့ပဲလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်ရပ်သား10ဦးထက်မနည်းလေသေဆုံးခဲ့ပါတယ်ခင်ဗျာ။